Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VO American တန်ရဲ့2019ခုနှစ်မေလ17ရက်စနေနေ့မနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေဒိုင်းနိုမီတာ3040 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
ကျွန်တော်ကျော်လင်းမမတ်ဤတန့်စင်တဲ့အတူနိုင်ငံတကာသတင်းတွေကိုညသာဖို့ရှိပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားတင်းမာနေတဲ့ကုန်သွယ်ရေးပြဿနာတွေအတွက်နှစ်ရက်ကြာညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့လည်းဘာမှထူးခြားတဲ့ရလဒ်တွေထွက်မလာတဲ့အကြောင်းအမေရိကန်နဲ့စကားပြောဖို့အစီအစဉ်မရှိဘူးလို့အီရန်နိုင်ငံဘက်ကပြောလိုက်တဲ့အကြောင်းနဲ့တောင်အာဖရိကရွေးကောက်ပွဲမှာလက်ရှိအနာရ ANC ပါတီကပဲအနိုင်ရတယ်ဆိုတဲ့အကြောင်းနဲ့တခြားထူးခြားတာတွေကိုကြားမှာပ
ါဟုတ်ကဲ့ပါခင်ဗျာအမေရိကန်ကိုတင်သွင်းမဲ့တရုတ်ကုန်ပစ္စည်းတွေအပေါ်တွင်းကုန်ကုန်အစ်စ်တွေချမှတ်လိုက်တဲ့အတွက်အမေရိကန်တရုတ်ကုန်သွယ်ရေးတင်းမာမှုတွေဘယ်လိုဆက်ရှိလာမှာပါလဲ
It's very likely that China will respond with increased tariffs of their own as they've said they would.
There's no ဒီကြောင့်လည်းဒီမလေးရှားနိုင်ငံကဝန်ကြီးချုပ်မဟာသီယာဦးဆောင်တဲ့အစိုးရရဲ့ပထမနှစ်သက်တမ်း30ချက်တခါထိုင်းနိုင်ငံမှာတော့နိုင်ငံမဲ့ဖြစ်နေတဲ့မြန်မာနယ်ပွားနှစ်ဦးကိုထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုပေးလိုက်ပါပြီတခါရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြည်ပကတွေကိုနိုင်ငံတကာနဲ့ပြည်တွင်းကအစိုးရရင်ချက်တွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်လင်းနဲ့မအီးတန့်စင်တို့ပြောပြပေးပါဦးခင်ဗျာ
ကုန်သွယ်ရေးတက်မှမှုတွေကိုပြည်လဲအောင်ညှိနှိုင်းနေကြတဲ့တရုတ်နဲ့အမေရိကန်ကိုယ်စားလှယ်တွေရဲ့ Washington DC ကနှစ်ရက်ကြာဆွေးနွေးပွဲနေ့တုန်းကပဲပြီးဆုံးသွားခဲ့ပါပြီဒါပေမဲ့ဘာသဘောတူညီချက်ကြီးညာချက်မှထွက်မလာပါဘူးညှိနှိုင်းမှုတွေရှိတယ်ဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကွန်ပျူစီတွေပေါ်မှာသွင်းကုန်ကုန်တင်းချမှုအစ်စ်တွေကိုတော့မနေ့တုန်းကပဲအမေရိကန်ကချမှတ်လိုက်ပါတယ်အမေရိကန်ကအခုလိုလုပ်တဲ့အတွက်တရုတ်ဘက်ကလည်းအမေရိကန်ကိုတုံ့ပြန်ပြီးတော့လှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမှာတစ်နှစ်ကိုဒေါ်လာဘီလီယံပေါင်း900အမေရိကန်ဘက်ကအရှုံးပေါ်နေပြီးတော့ဒါဟာတိတ်ပြီးတော့လွန်ကဲတဲ့အခြေအနေဖြစ်တယ်ဒီလိုအခြေအနေမျိုးနောက်ဆက်ပြီးတော့အဖြစ်မခံနိုင်တော့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေရဲ့ဒေါ်လာဘီလီယံ200ဘိုးမှာသွင်းကုန်ကရာခိုင်နှုန်း100ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းအထိမနေ့တုန်းကစတင်ပြီးတော့တင်းကျပ်ကောက်ခံသွားဖို့ဆုံးဖြတ်ထားတာပါနောက်ထပ်တရုတ်သွင်းကုန်ဒေါ်လာ325ဘီလီယံဘိုးမှာလည်းအခွန်25ရာခိုင်နှုန်းထပ်ပြီးတော့ကောက်သွားမယ်လို့သမ္မတထရမ့်ကချင်းချောက်ထားပါတယ်
အီရန်ဟာအမေရိကန်ပြည်အောင်စုနဲ့ဆွေးနွေးညှိနှိုင်းမှာမဟုတ်တဲ့ကြောင်းအီရန်ရဲ့ဒေါ်လာရင်းပြည်ဆောင်တဲ့ထိတ်တန့်အရာရှိကြီးရဲ့ပြောဆိုချက်ကိုအီရန်သတင်းဌာနတက်စနင်ကကိုကပြောဆိုထားပါတယ်။အီရန်ကောင်းဆောင်နေနေတဲ့အမေရိကန်ကိုဖုံးဆက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွယ်ဝိုက်ပြောဆိုခဲ့ပြီးတဲ့နောက်အခုလိုကြေညာချက်ထွက်လာတာပါ။အီရန်နဲ့ဆွေးနွေးဖို့ထရမ့်ကကြာတာပင်နေ့မှာအကြိမ်ကြိမ်ပြောခဲ့တာပါ။အီရန်ကကျွန်တော်ကိုဖုံးဆက်တာကိုလိုလားတယ်လို့ထရမ့်ကသတင်းအတွေကိုပြောခဲ့ပါတယ်။အမေရိကန်နဲ့ညှိနှိုင်းမှာမဟုတ်တဲ့အကြောင်းနဲ့အမေရိကန်အနေနဲ့အီရန်ကိုစစ်အရာတုံ့ပြန်မှာမဟုတ်တဲ့အကြောင်းစစ်တပ်အကြီးအကဲတုံ့ပြန်ရဲမှာမဟုတ်ဘူးဆိုတဲ့အကြောင်းကိုစစ်တပ်အကြီးအကဲယိုဒါလာဂျာဗာနီကပြောခဲ့တယ်လို့တက်စနင်သတင်းဌာနကတောက်ကြနေမှာပြောပြခဲ့ပါတယ်။အီရန်ကအမေရိကန်ပေါ်မှာတိုက်ခိုက်လာရင်အမေရိကန်ကလည်းတင်းတော်တန်ဒီနဲ့တုံ့ပြန်မယ်ဆိုတာကိုလည်းအီရန်အနေနဲ့နားလည်ထားတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှနာဟန်ကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်။
အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဗြိတိန်နိုင်ငံကိုအခုတစ်ပတ်အတွင်းမှာဆောက်ရောက်ခဲ့ပါတယ်။ဒါဟာသူ့ရဲ့နိုင်ငံသားဝင်ကြီးဖြစ်လာပြီးပထမဆုံးချိန်ဗြိတိန်နိုင်ငံတရားဝင်ခီးစဉ်လည်းဖြစ်ပါတယ်။ဗြိတိန်ဝင်ကြီးချုပ် Theresa May ဗြိတိန်နိုင်ငံသားဝင်ကြီး Jeremy Hunt တို့နဲ့လည်းဝင်ကြီး Pompeo တွေ့ဆုံခဲ့ပြီးတော့အမေရိကန်နဲ့ဗြိတိန်နိုင်ငံကြားကဆက်ဆံရေးဟာအတွင်းရှိတည်ထက်ခိုင်မာတဲ့အထူးဆက်ဆံရေးဖြစ်တယ်လို့ဝင်ကြီး Pompeo ကပြောခဲ့ပါတယ်။ဒါပေမဲ့လည်းအီရန်နဲ့တရုတ်နိုင်ငံတွေပေါ်ထားတဲ့ဗြိတိန်ရဲ့သဘောထားတွေနဲ့အမေရိကန်ရဲ့သဘောထားတွေကတော့တော်တော်လေးကိုကွဲပြားနေတာပါတရုတ်နိုင်ငံရဲ့အင်တာနက်အမြန်ဆုံးနှုန်းဖြစ်တဲ့ Huawei ကုမ္ပဏီရဲ့ 5G ကိုရဟာအစိုးရတွေနိုင်ငံတွေရဲ့အတွင်းရေးတွေကိုထောက်လန်းစုံစမ်းပြီးတော့တချို့လုပ်မယ်လို့အမေရိကန်ဘက်ကတင်ပြရှိနေပေမဲ့ဗြိတိန်နိုင်ငံကတရုတ်ရဲ့ဒီ 5G ကုရကိုလက်ခံနေတာကြောင့်လူညိုရေးဆိုင်ရာသဘောထားကွဲလွဲမှုတွေဗြိတိန်နဲ့အမေရိကန်အကြားထင်ထင်ရှားရှားရှိနေပါလေအမေရိကန်နိုင်ငံတိုင်းဝန်ကြီး Mike Pompeo ဟာရုရှားနိုင်ငံကိုမေလ13ရက်နေ့14ရက်နေ့မှာသွားရောက်ဖို့ရှိနေပြီးတော့အဲဒီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်
တောက်ကြန်နေမဲရီရည်တွေ့ပေးချက်မှာတော့တောင်အာဖရိကနိုင်ငံရဲ့အာဏာရပါတီ ANC ကအနိုင်ရသွားပြီးတော့6ကြိမ်ဆက်တိုက်အာဏာကိုဆက်ထိန်ထားမယ့်အလားအလာရှိနေပါတယ်တောက်ကြနေမှာမေ86ရာခိုင်နှုန်းရေထွက်ပြီးချိန်မှာသမရဆီရီရာမာဖိုစာဦးဆောင်တဲ့ ANC ပါတီကမေ59ရာခိုင်နှုန်းကိုရရှိထားခဲ့ရပါ။တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားမှုအဆုံးသတ်ခဲ့တဲ့1994ခုနှစ်တည်းကဆိုရင်အခုပါလီမန်ရွေးကောက်ပွဲမှာ6ကြိမ်မြောက်ဖြစ်တယ်လို့1992ခုနှစ်တည်းက1994ခုနှစ်ထဲက ANC ပါတီအနိုင်ရခဲ့တာပါနိုင်ငံရဲ့ဖခင်ကြီးလို့တင်စားပြောကြတဲ့ Nelson Mandela ရဲ့ ANC ပါတီဟာမကြခင်နှစ်ပိုင်းတွေမှာအခက်တိုက်လိုက်စားမှုစီးပွားရေးတိုးတက်နှုန်းနှိမ့်ခွေးမှုတွေကြောင့်ပါတီရဲ့ပုံရိပ်ထိခိုက်ခဲ့ပါတယ်ဒါကြောင့်အရင် ANC ကိုထောက်ခံခဲ့တဲ့တချို့ကတခြားအတိုက်ခံပါတီတွေပေါ်မှာထောက်ခံမှုပြောင်းကုန်ပါတယ် Democratic Alliance ပါတီကလောလောဆယ်မဲ22ရာခိုင်နှုန်းရရှိထားတာပါစီးပွားရေးတိုးတက်အောင်လုပ်မယ်လို့ပြောနေတဲ့ Economic Freedom Fighters ပါတီကလည်းမဲဆရာခိုင်နှုန်းရရှိထားပါတယ်လက်ရှိရလဒ်တွေအရ ANC ပါတီအနေနဲ့မဲရလဒ်55ရာခိုင်နှုန်းကနေ59ကြားမှာအနိုင်ရလိမ့်မယ်လို့အကြေခတ်တွေကသုံးသပ်နေကြပါတယ်အပြီးသက်ရလဒ်တွေကတော့မေလ17ရက်နေ့ပြန်မှာထုတ်မေလ17ရက်နေ့မှာထုတ်ပြန်မှာဖြစ်ပြီးတော့အနိုင်ရပါတီကရွေးချယ်တဲ့သမ္မတတက်ကမေလ25ရက်နေ့မှာကြမ်းကြက်ရမှာဖြစ်ပါတယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေမနေ့ခင်းနိုင်ငံတကာသတင်းတွေကိုတော်ရရှင်များတိုက်နားဆင်နေရတာပါတရုတ်မြန်မာနိုင်ငံတကာယထာလိုင်းရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ဥမင်လိုင်ကောင်းရှိတစ်ခုတိဆောက်ဖော်လုပ်မှုကိုတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ထဲမှာလှုပ်ဆောင်နေတယ်လို့ဒေသခံယထာအာဏာပိုင်တွေကပြောတဲ့အကြောင်းတရုတ်စိုးရပိုင်းရှင်ဟွာသတင်းမှမနေ့ကဖော်ပြထားပါတယ်လောဆယ်အဲ့ဒီဥမင်လိုင်ကောင်းတူဖော်မှုကမီတာ3900ကျော်နေပြီလို့လည်းဆိုပါတယ်ဒီယထာလိုင်းအရှိက202ကီလိုမီတာရှိပြီးတော့တနာယီကိုမိုင်160နှုန်းနဲ့ယထာမောင်းနေနိုင်မှုစီစဉ်ထားတာပါဒီယထာလိုင်းကို2022ခုနှစ်ကြာလို့ရှိရင်ဖွင့်လက်နိုင်ဖို့လဲစီစဉ်ထားပါတယ်အခုဖောက်လုံနေတဲ့လိုင်ကောင်းကို2016ခုနှစ်မေလတုန်းကစတင်ခဲ့တာဖြစ်ပြီးတော့2019ခုနှစ်တုန်းကအဲ့လိုင်ကောင်းကနေပြီးတော့အစိတ်ငွေတွေထွက်လာတာကိုသူတို့တွေ့ရပါတယ်အခုတော့ဖောက်လုံရေးလုပ်ငန်းတွေဟာပုံမှန်ဆက်ပြီးတော့လုပ်ဆောင်နေတယ်လို့ရှင်းဟွာသတင်းမှာမနေ့ကဖော်ပြထားပါတယ်
ခွေယူမှုဆွဆွဲချက်နဲ့အင်းစိန်ရန်ကုန်အင်းစိန်ထောင်မှာထောင်ကျခံခဲ့ရတဲ့ကိုရီးယားမျိုးသား200ကိုအာမခံနဲ့ပြန်လုပေးလိုက်ပြီးတော့အခုခါသူတို့ကစုမျိုးကိုပြန်ရောက်နေပါပြီ86ရက်ကြာထောင်ကျခံခဲ့ရပြီးတဲ့နောက်တောင်ကိုရီးယားကသူတို့မိသားစုထံကိုမင်းလက်တရနေမှာပြန်ရောက်လာတဲ့ကြောင်းလွတ်လာသူ200ထဲကတယောက်ဖြစ်တဲ့အသက်59နှစ်အရွယ်ချွာရဲ့ရှေ့နေလည်းဖြစ်တမန်လည်းဖြစ်သူဟာဟီဘုံကကိုရီးယားတိုင်းစည်င်းဌာနကိုပြောပါတယ်ချွာဟာရန်ကုန်မြို့ကဆောက်လုပ်ရေးလုပ်ငန်းစီမံကိန်းကြီးရဲ့ဒါရိုက်တာအဆင့်ကြီးတရာသူဖြစ်ပါတယ်မြန်မာခြေဆိုင်တဆင့်ခံဆောက်လုပ်ရေးကုမ္ပဏီနဲ့ကိုရီးယားဆောက်လုပ်ရေးကုမ္ပဏီကြီးတို့ကြားမှာငွေကြေးတောင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဋိပက္ခရှုပ်ထွေးဖြစ်ပွားရတာကနေဆောက်လုပ်ရေးပစ္စည်းခိုးတယ်လို့ဆွဆွဲချက်နဲ့ရဲကစုံစမ်းပြီးတော့မြန်မာနိုင်ငံသားတစ်ယောက်နဲ့ကိုရီးယားနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးခဲ့တာပါ။ခြွေကိုခိုးယူမှုနဲ့ထောင်ကျောက်ဆင်ခံရတယ်လို့ရှင်းနေဟာကပြောပါတယ်။သမီးဖြစ်သူကတော့ကိုရီးယားသမ္မတယုံအနေနဲ့အကူအညီပေးဖို့ပြည်သူအလုံးကိုလက်မှတ်ထိုးတောင်းဆိုကြဖို့ဧပြီလ15ရက်နေ့မှာအကူအညီတောင်းခဲ့ပြီးတော့သုံးမှတ်တွင်မှာပဲလက်မှတ်4000ကျော်ကိုအောင်မြင်စွာရခဲ့ပါတယ်။တရားရုံးထုတ်ဖို့အတွက်ကိုရီးယားမျိုးသားနှစ်ယောက်ဟာမြန်မာပြည်ကိုပြန်လာရအောင်မှာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲတွေအခုကျင်းပနေတဲ့အချိန်မှာပဲကမ္ဘာကျော် Time Magazine ရဲ့နိုင်ငံတကာအတွက်ထုတ်ဝေတဲ့မျက်နှာပုံမှာတော့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမူဒီကိုရွေးချယ်ဖော်ပြလိုက်ပါတယ်။အိန္ဒိယနိုင်ငံအတွက်ဝန်ကြီးမူဒီရဲ့အုပ်ချုပ်မှုဟာကောင်းမွန်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့အငြင်းခုန်တွေလည်းရှိနေတာပါ။ Time Magazine မှာရေးသားထားတဲ့ဆောင်းပါးမှာတော့ဒီ2014ခုနှစ်တုန်းကရွေးကောက်ပွဲမှာဝန်ကြီးချုပ်မူဒီနိုင်ရမှုဟာဒီကနေ့ထိထိရရောက်အလုပ်ဖြစ်သေးရလားဆိုပြီးတော့မေးခွန်းထုတ်ထားပြီးတော့ဒီဆောင်းပါးကအငင်းပွားစရာဖြစ်နေပါလေ2014ခုနှစ်တုန်းကမျိုးလင်းချက်ရွေးကောက်ပွဲဖြစ်ခဲ့ပြီး2019ခုနှစ်ရွေးကောက်ပွဲကတော့ကွဲပြားမှုတွေရှိနေတယ်ဝန်ကြီးချုပ်မူဒီဟာသူပေးခဲ့တဲ့ဂရိကိုအကောင့်ထဲမဖော်နိုင်ဘူးလို့ဆောင်းပါးမှာရေးသားထားတာရှိတယ်လို့အိန္ဒိယနိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုအတွက်ဝန်ကြီးချုပ်မူဒီကအကောင်းဆုံးပဲလို့ရေးသားချက်လဲ Time Magazine မှာဖော်ပြထားပါတယ်
ပါကစ္စတန်မျိုးသမီးတွေကိုတရုတ်နိုင်ငံကထိမ်းမြှားလက်ထပ်ဖို့အတွက်လူမောင်ခိုကူးမှုတွေအင်တက်များလာတယ်လို့လူခွင့်ဆောင်ကြည့်လေးလာရေးအဖွဲ့ HRW ကပြောဆိုထားပြီးတော့အမျိုးသမီးတွေနဲ့မင်းကလေးငယ်တွေဟာပြစ်ဒဏ်စာအဖြစ်တွန်းပို့ခံနေရတယ်လို့လည်းသတိပေးထားပါတယ်။ပါကစ္စတန်နိုင်ငံမှာသာမကတခြားအာရှတိုင်းနိုင်ငံတွေမှာလည်းအလားတူဖြစ်ရတွေ့ကြုံနေရတယ်လို့ဆိုပါတယ်။ အမျိုးသမီးတွေနဲ့မိသားစုအမျိုးသမီးတွေရဲ့မိသားစုတွေကိုငွေကြေးအမြောက်များပေးပြီးတော့နှစ်ပေါင်းများစွာလိန်ကျုံဖြစ်ရောင်းစားခံရတဲ့အဖြစ်မျိုးတွေကြုံရတယ်လို့လည်းဆိုပါတယ်။ပါကစ္စတန်နိုင်ငံလာဟောမြို့အခြေစိုက်ခရီးရန်တိုင်ဝမ်ကတက်ကြွလှုပ်ရှားသူဆလီမ်အစ်ကဘယ်ရဲ့အဆိုအရတော့ထိမ်းမြားလက်ထပ်ပေးမယ်ဆိုတဲ့အကြောင်းပြချက်နဲ့တရုတ်နိုင်ငံကိုခေါ်ထုတ်ခံနေရတဲ့ခရီးရန်အမျိုးသမီးအယောက်900လောက်ရှိမယ်လို့သူကပြောပြီးတော့ဒီနှစ်ပိုင်းတွေမှာအရေးအတွက်ကသတိသထားတိုးလာတယ်လို့လည်းဆိုပါတယ်ရှင်။
စနေနေ့မနေ့ကင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်နေနဲ့မအီးတန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်တွေကို Facebook စာမျက်နှာကသာမကပဲ Internet စာမျက်နှာကလည်းနားဆင်နိုင်ပါတယ် burmese.voanews.com ဆိုတဲ့ Internet စာမျက်နှာမှာအခုပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာဒီမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်မှာအခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်တင်းကျပ်မှုအသစ်တွေမနေ့ကပဲချမှတ်လိုက်ပါတယ်။အမေရိကန်ကလည်းအခုလိုလှုပ်တဲ့အတွက်တရုတ်ဘက်ကလည်းအမေရိကန်ကိုတံပြန်လှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်။ဒီချိန်ထဲမှာပဲတရုတ်နဲ့အမေရိကန်အရာရှိကြီးတွေကနှစ်နိုင်ငံကုန်သွယ်ရေးတင်းမာမှုပြဿနာပြေလည်စေရေးညှိနှိုင်းမှုတွေကိုဝါရှင်တန် DC မြို့တော်မှာလုပ်နေကြတာပါ။ကမ္ဘာစီးပွားရေးအင်အားအကောင်ဆုံးနှစ်နိုင်ငံရဲ့ကုန်သွယ်ရေးလွန်ဆွဲပွဲနောက်ဆုံးအဏိထားကိုတော့ကိုကျော်အောင်တွင်ကဆက်ပြီးရှင်းပြမှာဖြစ်ပါတယ
်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမှာတစ်နှစ်ကိုဒေါ်လာဘီလီယံပေါင်း900အမေရိကန်ဘက်ကရှုံးပေါ်နေတယ်ဒါကတိတ်လွန်လွန်းတဲ့အခြေအနေဖြစ်တယ်ဒီလိုမျိုးနောက်ဆက်ပြီးတော့အဖြစ်မခံနိုင်တော့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေမနေ့တုန်းကရေးသားဖော်ပြပါတယ်အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေရဲ့ဒေါ်လာဘီလီယံ200ဘိုးမှာသွင်းကုန်ခွန်1000ခန့်လုံးကနေပြီးတော့2500ခန့်လုံးထိမနေ့ကစပြီးတော့တင်းကျပ်ကောက်ခံသွားဖို့ဆုံးဖြတ်ခဲ့တာပါနောက်ထပ်တရုတ်သွင်းကုန်ဒေါ်လာ325ဘီလီယံဘိုးမှာလဲအခု2500ခန့်လုံးထပ်ပြီးတော့ကောက်သွားမယ်လို့သမ္မတထရမ့်ကချင်းချောက်ထားပါသေးတယ်တရုတ်ဝန်ကြီးချုပ်လျူဟီဥဆောင်တဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သာဘဏ္ဍာရေးဝန်ကြီးစတီဖန်မနူချင်တို့ဥဆောင်တဲ့အဖွဲ့တွေဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာဆွေးနွေးကြတယ်ဆိုပေမဲ့လဲဘာထူးခြားတဲ့ရလဒ်မှထွက်လာတာမတွေ့ရပါဘူးအမေရိကန်ဘက်ကတရုတ်ကိုပြောင်းလဲပေးဖို့တောင်းဆိုမှုတွေကတိတ်ပြီးတော့များလွန်းနေတယ်လို့ Ramming တက်တိုနိုင်ငံတကာဆက်ဆံရေးပေါ်မောက်ခရှီယင်ဟောင်းကပြောပါတယ်
တောင်းချိုး中国就结构性改革
တရုတ်ရဲ့စီးပွားရေးဟိုရာတွေဖွဲ့စည်းတည်ဆောက်ပုံနဲ့လုပ်ငန်းပုံစံတွေကိုကြီးကြီးမားမားပြောင်းလဲပေးဖို့အမေရိကန်ကတိုက်တွန်းနေရပါတရုတ်နိုင်ငံရဲ့လက်ရှိဥပဒေတွေကိုပြင်ဖို့တိုက်တွန်းမှုတွေရှိနေပါတယ်ဒီလိုဥပဒေပြင်ဆင်ရေးတွေကတိတ်ကြီးမားပါတယ်စာမျက်နှာ150ရှိတဲ့တောင်းဆိုချက်တွေပါတကယ်လို့စာမျက်နှာတစ်ခုစီမှာအသုံးအနှုန်3ခုစီပြင်ပေးပါလို့ American ဘက်ကပြောလာရင်ဒါဟာဥပဒေအသုံးအနှုန်450ကိုပြင်ပေးရမယ်တဘောပါတကယ်လို့တစ်မျက်နှာမှာ5ခုစီပြင်ပေးပါဆိုရင်ဥပဒေအသုံးအနှုန်ပေါင်း600ကိုတရုတ်ကပြင်ပေးရပါလိမ့်မယ်ဥပဒေတွေဘလောက်များများအခုကိစ္စမှာပါဝင်လဲဆိုတာစဉ်းစားကြည့်ပါတချို့ဥပဒေတွေကတရုတ်အတွက်ပြင်ဖို့တိတ်ပြီးခက်ခဲပါတယ်တချို့ကိုပြင်ပေးမယ်ဆိုရင်တောင်းမှအချိန်တော်တော်ကြာပါလိမ့်မယ်အဲဒါကြောင့် American ဘက်ကတောင်းဆိုရတာတော်တော်လက်တွေမကျဘူးလို့ကျွန်တော်ထင်ပါတယ်
။ American နဲ့တရုတ်ကြားကုန်သွယ်ရေးအရတင်းတင်းမာမာတွေဖြစ်နေတယ်ဆိုပေမဲ့လည်းတရုတ်သမ္မတနဲ့ American သမ္မတနှစ်ဦးရဲ့ဆက်ဆံရေးကတော့တိတ်ပြီးတော့ခိုင်မာအကောင်းနေတယ်။နှစ်နိုင်ငံကြားပြောဆိုမှုတွေကလည်းဆက်ပြီးတော့ရှိနေအောင်ပဲ။ဒါပေမဲ့လည်းတရုတ်ပေါ်အခွန်တင်းကျပ်မှုတွေကဆက်ပြီးတော့ထားမလား၊ရုပ်သိမ်းမလားဆိုတာကတော့မသေးကြဘူးလို့ Washington ကကုန်သွယ်ရေးညှိနှိုင်းမှုတွေအပြီးသမ္မတ Trump က Twitter ကနေရေးပါတယ်။ American ရဲ့အခွန်တင်းကျပ်မှုကိုတရုတ်ဘက်ကလည်းအလားတူတုံ့ပြန်မှုတွေလုပ်မဲ့သဘောရှိတဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်ကုန်သင်ကြီးများအသင်းရဲ့ဒုက္ခထ Greg Gilligan ကပြောပါတယ်
It's very likely that China will respond with increased tariffs of their own as they've said they would
တရုတ်နိုင်ငံကိုတင်သွင်းမဲ့အမေရိကန်ကုန်ပစ္စည်းရဲ့ပုံမှန်လည်းတရုတ်ဘက်ကအခွန်တင်းကျပ်သွားမဲ့သဘောကသေချာတော့ရှိပါတယ်လုပ်မယ်လို့လည်းပြောထားတာပါအစိစိတ်တော့မတွေ့ရသေးပါဘူးနိုင်ငံလုံးဟာ WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ရဲ့စည်းမျဉ်းဥပဒေပေါင်းအတွင်းမှာအပြန်အလှန်အခွင့်အရေးတင်းကြပ်ကောက်ခံနေရတာပါဒီဥပဒေကိုကျော်လွန်ပြီးအခွင့်ကောက်လာလိမ့်မယ်လို့တော့ကျွန်တော်မျှော်လင့်မထားပါဘူးဘာကြောင့်လဲဆိုတော့နှစ်ဖက်ကုန်သွယ်ရေးကုစလေတွေရဲ့ဆွေးနွေးမှုတွေကဆက်ပြီးရှိနေသလိုပါပဲ
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကပြီးခဲ့တဲ့နှစ်ခေတ်ကစပြီးတော့ဖြစ်လာခဲ့တာပါဒီပြဿနာတွေပြည်လဲရေးအပြန်အလှန်ညှိနှိုင်းမှုတွေကိုတင်းမာမှုတွေစဖြစ်ခဲ့ကလှုပ်လာခဲ့ကြတယ်ဆိုပေမဲ့လည်းထူးခြားခြားတိုးတက်မှုတွေရှိမလားပဲတစ်ဖက်နဲ့တစ်ဖက်အခွန်တင်းကျပ်မှုတွေပိုလှုပ်လာတာတွေပဲရှိနေပါတယ်အခွန်တင်းကျပ်မှုတွေဟာအမေရိကန်အတွက်အင်အားသိကောင်းတယ်လို့သူယုံကြည်တဲ့အကြောင်းသမ္မတထရမ့်ကပြောနေပေမဲ့လည်း စီးပွားရေးပညာရှင်တချို့ကတော့အခုလိုမျိုးအခွန်တင်းကျပ်မှုတွေဟာအမေရိကန်ရဲ့စီးပွားရေးတိုးတက်မှုကိုရော့ကျသွားစေလိမ့်မယ်လို့ခန့်မှန်းနေကြပါတယ
်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲနောက်ဆုံးအခြေအနေကိုကိုကျော်လင်းရှင်းပြသွားတာပါ။အခုတခါတော့မလေးရှားနိုင်ငံရဲ့အခြေအနေကိုကြည့်အောင်ပါ။မလေးရှားနိုင်ငံမှာမဟာတာမိုဟာမက်ဦးဆောင်တဲ့ဘခတန်ဟာရပန်အစိုးရဟာအခက်အခဲတွေနဲ့ပြည့်နှက်နေတဲ့အစိုးရတာဝန်ယူမှုပထမတစ်နှစ်တာကာလကိုကျော်လွန်ခဲ့ပြီဖြစ်ပါတယ်။အောင်မြင်မှုတချို့ရှိခဲ့ပေမဲ့ဒီပထမသက်တမ်းအတွင်းမှာဆုံးရှုံးမှုတွေနောက်ပြန်လှည့်ခဲ့တဲ့ဖြစ်ရပ်တွေလည်းအများအပြားကြုံတွေ့ခဲ့ရပါတယ်။ဆွန်ပွားပီတာဘန်ကောက်မြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စန္ဒာကပြောပြမှာဖြစ်ပါတယ
်။မလေးရှားနိုင်ငံမှာခြားစားပြည်စည်းမှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အနာရအစိုးရအပေါ်မှာပါကတန်ဟာရပန်လို့ခေါ်တဲ့မျော်လင့်ခြင်းမဟာမိတ်အဖွဲ့သမိုင်းဝင်အမွေရရှိခဲ့ပြီးတဲ့နောက်ပြုပြင်ပြောင်းလဲရေးရဲ့အစောတလင်းဖြစ်ထွန်းလာလိမ့်မယ်လို့မျော်လင့်ချက်တွေမြင်မှနေကြတာပါ။အဲ့မျော်လင့်တဲ့အတိုင်းအောင်မြင်မှုတချို့ရှိခဲ့ပေမဲ့စီးပွားရေးနှေးကွေးမှုနိုင်ငံရေးအတိုက်ခံပြုမှုလူမျိုးရေးကွဲပြားမှုတွေကြောင့်ကြာရှုံးမှုတွေနဲ့ရင်ဆိုင်ရတာတွေနောက်ပြန်လျှော့ချမှုတွေနဲ့ရုန်းကန်နေခဲ့ရတယ်လို့ဆိုရမှာလည်းဖြစ်ပါတယ်။အစ်တလာရဲမဟာသာမိုဟာမက်ဦးဆောင်တဲ့အစိုးရဟာကုလသမဂ္ဂရဲ့လူမျိုးရေးခွဲခြားမှုဆိုင်ရာကွန်ဗင်းရှင်းကိုအသီးမှတ်ပြုဖို့ကတိပြုထားခဲ့ပေမဲ့မလေးလူမျိုးတွေကတခြားလူမျိုးတွေနဲ့ပိုရနေတဲ့အခွင့်အရေးတွေကိုထိခိုက်မှာစိုးရိမ်မှုတွေရှိလာတဲ့အတွက်အသီးမှတ်မပြုနိုင်ခဲ့ပါဘူး။အလားတူသောပဲရခိုင်အစိုးရကအကြမ်းဖျင်းသဘောတူထားခဲ့တဲ့ ICC ခေါ်နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးဖို့ကိစ္စကိုလည်းပဲဝန်ကြီးချုပ်မဟာသီယာကငင်းဆန်ခဲ့ရပါတယ်။ဒီချင်းတွေအလုံးကိုလွှမ်းခြုံပြီး Amnesty International Malaysia ရဲ့အမှုဆောင်ညွန်ကြားရေးမှူးရှာမီနီကာရှနီကလီမူဇူကအခုလိုခြုံငုံဆုံးသတ်ပါတယ်
။တိုးတက်မှုတချို့ရှိခဲ့ပါတယ်။ဒါပေမဲ့နောက်ပြန်လှည့်ခဲ့ရတာတွေလည်းအများကြီးပါ။အောင်မြင်ဖြစ်ထွန်းလာမယ်လို့အစောပိုင်းကမျှော်လင့်စိတ်လှုပ်ရှားခဲ့ရတဲ့ကိစ္စတွေဟာလက်တွေမှာအနှုတ်လက္ခဏာပြသွားခဲ့ပါတယ်
။ဒါကြောင့်လဲဒေသန္တရဂျာဖြတ်ရွေးကောက်ပွဲတွေမှာပါကတန်တို့ရှုံ့နှိမ်ခဲ့ရတာလည်းရှိခဲ့ပါတယ်။သဘောထားစစ်တမ်းကောက်ယူမှုတွေမှာလည်းသဘောကျတစ်သက်တဲ့အဆင့်ရှင်းပြသွားခဲ့တာတွေ့ရပါတယ်။မက်ဒီကယ်စင်တာသုရေသနအဖွဲ့အစည်းအဝေးခန်းစာအရဆိုရင်အစိုးရသစ်ပေါ်လူလူကြိုက်နှစ်သက်မှုရာခိုင်နှုန်းဟာရွေးကောက်ပွဲပြီးချိန်မှာ89ရာခိုင်နှုန်းရှိခဲ့ရတာပြီးခဲ့တဲ့မတ်လမှာတော့39ရာခိုင်နှုန်းအထိကျဆင်းလာခဲ့ပြီးဝန်ကြီးချုပ်မဟာသာပေါ်လူကြိုက်များမှုကလည်း83ရာခိုင်နှုန်းကနေ46ရာခိုင်နှုန်းအထိကျဆင်းခဲ့တာကိုတွေ့ရပါတယ်။ Tasmanian Asia Institute ကညွှန်ကြားမှု James Ching ကတော့ပါကတန်ရဲ့အခက်အခဲတွေဟာအစ်စ်တက်လာတဲ့အစိုးရတိုင်းအထူးသဖြင့်လွတ်လပ်ရေးရပြီးကြတဲ့ကဥဆုလာခဲ့တဲ့ဘာရီဆန်ပါတီလက်အောက်မှာတောက်လျှောက်ဆီလာခဲ့တဲ့ဘျူရိုကရေစီရန်ဒီယာတရက်ကိုလွတ်ပြောင်းလက်လွှဲလုပ်ပြီးလက်ခံရတဲ့အစိုးရသစ်အဖို့တွေးရမြဲဓမ္မနာပဲဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်အခုမဟာသာအစိုးရရဲ့ဝန်ကြီးအဖွဲ့ဝင်၃ပုံ၂ပုံဟာလည်းပဲအုပ်ချုပ်ရေးအတွေ့အကြုံမရှိကြဘူးလို့ဆိုထားပါတယ
်။မလေးရှားနိုင်ငံဟာတပါတီအုပ်ချုပ်ရေးစနစ်အောက်မှာနှစ်ပေါင်း60ကြာနေခဲ့ရတယ်ဆိုတာသတိပြုရပါလိမ့်မယ်။ဒါကြောင့်လဲအရက်ဖက်အုပ်ချုပ်ရေးအကြီးအကဲတွေဟာနိုင်ငံရေးနဲ့ပတ်သက်နေသူတွေသာဖြစ်ခဲ့ပါဗျ။ယခင်အာဏာရ UMNO ပါတီကိုတစ်ဆာရှိလို့ယာဒုခန့်အပ်ထားခြင်းခံရသူတွေဖြစ်ပါတယ်။ဒါကြောင့်ပြည်ပြင်ပြောင်းလဲရေးအတွက်အစိုးရသစ်ရဲ့လှုပ်ဆောင်ချက်တွေကိုလိုက်နာဆောင်ရွက်ဖို့ဆွဲဆောင်ရတာဟာမျက်တာမများကြီးရှိနေပါဗျ။တ
ပ်ပြင်အစိုးရသစ်မတက်ခင်ကတည်းကပဲတိုင်းပြည်စည်းပွဲကစတင်ဆွေးနွေးနေခဲ့တဲ့အတွက်လဲပါကတန်အစိုးရသစ်အဖို့အခက်အခဲတွေကြုံလာရပါတယ်။ဒါကပြန်ဥမအောင်လျောက်ဥမလည်းဖြစ်တယ်လို့သူကဆိုပါတယ်။ကမ္ဘာ့ဘဏ်ရစည်းင်းရတွေက2019မှာမလေးရှားနိုင်ငံစီးပွားရေးဟာ 9.9 ရာခိုင်နှုန်းကျဆင်းခဲ့ပြီး2018မှာ 4.9 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။စီးပွားရေးကျဆင်းတဲ့ကိစ္စဟာဘလောက်အရေးကြီးလဲဆိုတာနဲ့ပတ်သက်ပြီးတော့သူရစီချန်ကအခုလိုဆုံးသတ်ပါတယ်
။ဖြစ်သူလူထုအများစုကစီးပွားရေးကောင်းလာဖို့ဆိုတဲ့မျှော်လင့်ချက်နဲ့အစိုးရသစ်ကိုမဲပေးခဲ့ကြတာပါ။အထူးသဖြင့်လူနေမှုစရိတ်ကြီးမြင့်မှုကြောင့်ဖြစ်ပါတယ်။ဒါပေမဲ့တစ်နှစ်ကြာလာတော့လူနေမှုစရိတ်ကကျဆင်းမသွားပါဘူး။တိုင်းပြည်စီးပွားရေးလည်းကြီးထွားမလာပါဘူး။ဒါကြောင့်လူတွေကမကြေမနက်ဖြစ်နေကြပါတယ်
။တစ်ဖက်မှာလည်း MNO ပါတီဟာရွေးကောက်ပွဲမှာအရေးနင်းခဲ့ပြီးတဲ့နောက် Islamist PAS ပါတီနဲ့ပေါင်းပြီးတော့ Liberal တွေ၊သဘောထားပျော်ပြောင်းသူတွေ၊လူမျိုးစုတွေပါဝင်ဖွဲ့စည်းထားတဲ့ပကတ်ကိုဆန့်ကျင်ပြီးပါကတန်အုပ်စုကိုဆန့်ကျင်ပြီးအင်အားစုစည်းခဲ့ပြန်ပါတယ်။ဒီအတိုက်ခံတွေရဲ့သဘောတဘာဝကိုပီနန်သုရေသနာအဖွဲ့ကနိုင်ငံရေးအကက်ခတ်ဝွန်ချင်နတ်ကအခုလိုသုံးသပ်ပါတယ
်။အတိုက်ခံဘက်ကလောရက်တွေအလုံးဟာခြေကားဖြစ်တော့ဒီအစိုးရတဲ့ဟာမလေးမွတ်စလင်နေနဲ့အစ္စလမ်ဘာသာကိုတစ္ဆာဖောက်နေတယ်ဆိုတာကိုပြသဖို့နဲ့ချိန်ထဲမှာပဲပြုပြင်ပြောင်းလဲမှုတွေအလုံးပြက်ပြားသွားအောင်လူနည်းစုလူမျိုးစုတွေ liberal တွေ သဘောထားမတင်းမာသူတွေစိတ်ဓာတ်ပြပြအောင်လှုပ်ဆောင်နေတာဖြစ်ပါတယ
်အခုဒုတိယနှစ်မှာအခြေအနေကောင်းလာအောင်ဆောင်ရွက်မယ်လို့ဆိုရင်တော့လူမှုရေးကွဲပြားမှုတွေကိုဆက်ဆံနိုင်အောင်မလေးရှားပြည်သူတွေရဲ့လူနေမှုအဆင့်တန်းမြင့်မားလာအောင်အာဂျူမန်တက်လှုပ်ဆောင်လာလိမ့်မယ်လို့လည်းသုံးသပ်သူတွေကထောက်ပြနေကြကြပါဘောင်ခင်ဗျာ
မိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထင်မှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံညီချင်းမှုပေါင်းစုံတိုင်းမှာတွေ့ရတာပါ။နာမည်မေလာ12ရက်နေ့ဒိန်းတွေနေကတော့အမေရိကန်ပြည်အောင်စုမှာမိခင်မြတ်တာကိုအထူးအောက်မေ့ကွန်ပျူတဲ့မိခင်များနေဖြစ်ပါလေ။အဲ့ဒီမိခင်များနေမှာ VR တိချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ဂျေဇူးရှင်မွေးသမီးခင်တွေကိုအမတ်တရားစကားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝင်မြခြင်းနဲ့ဆိုရင်တော့ VR ကိုစာလေးတွေရေးပို့လိုက်ပါနော် VR မြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ် email နဲ့ပို့ခြင်းနဲ့ဆိုရင်လည်း email လိပ်စာက bamis@vrnews.com ဖြစ်ပါတယ်နာမည်မီလာ12ရက်ဒိန်းရီနဲ့မိခင်များနေမှာ VR ညပိုင်းကိုယ်နိုင်ကနေစင်နိုင်စီမှာနားဆင်ကြမှာဖြစ်ပါလေကျေးဇူးတင်ပါတယ်ရှင်မင်းမင်းလုံသ
ားရဲ့ပြပြ VR ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ရခိုင်ပြည်ပကအပေါ်တုတ်ပြန်တန်တွေကိုကြားရမှာပါရခိုင်ပြည်နယ်ကလက်နက်ကန်ပြည်ပကတွေအတွင်းအရတားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးကမနေ့ကတိုက်တွန်းလိုက်ပါတယ်အလားတူရခိုင်တပ်မတော် AA နဲ့ပတ်သက်လို့ဆိုပြီးကြောက်တန်းရွာမှာဖမ်းဆီးခံနေရဆဲလူတွေနဲ့ပတ်သက်လို့စိုးရိမ်ပြီးကြောင်းနဲ့ဖမ်းဆီးတားအစဉ်တည်ဆုံရွာတွားရတဲ့ဖြစ်ရက်တွေကိုစုံစမ်းဖော်ထုတ်ပေးဖို့ရခိုင်နိုင်ငံရေးအတိုင်းအဝိုင်းကလည်းတိုက်တွန်းနေပါတယ်ဒီအကြောင်းကိုပြောပြချင်တာပါအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာမှာအရသားတွေကိုအေးအေးနဲ့အဆက်အသွယ်ရှိတယ်ဆိုပြီးတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းအဝိုင်းနဲ့ရခိုင်နိုင်ငံရဲ့အတိုင်းအဝိုင်းကပါစိုးရိမ်နေကြတာပါထင်းသိမ်းသားစစ်မှာအပြစ်မဲ့ရဲသားတွေဥပဒေမဲ့တပ်ဖြတ်ခံနေရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရရူပတ်ကိုဗဲကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် We're deeply concerned about the extrajudicial executions, arbitrary and incommunicado detention.mistreatment
အကြမ်းဖက်လို့ရတွေလုံဆောင်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိတဲ့ဆိုတဲ့တန်တရားနဲ့ဒေသခံကြီးရွာသားအများပြားကိုဥပဒေမဲ့တပ်ဖြတ်တာအပြင်လူတွေနဲ့တွဲဆောင်ခွင့်မပေးဘဲဖမ်းဆီးထားတာမတရားပြုကျင့်တာစာတင်ကြောင်းတွေကိုစစ်တပ်တွေကာလရှည်ကြအသုံးပြုနေတာစတဲ့လို့ရတွေပေါ့ကျွန်တော်တို့အထူးစိုးရိမ်ပူပန်မိပါတယ
်ကြောက်တန်းရွာပြစ်ခတ်မှုကိုတပ်မတော်ကစုံစမ်းစစ်ဆေးမယ်ဆိုတဲ့ကြေညာချက်ပေါ်ကုလသမဂ္ဂဘက်ကစိုးရိမ်မိကြောင်းရူပတ်ကိုဗဲကပြောပါတယ
် OHR has repeatedly observed that investigations by the Tapmadaw serve only to whitewash alleged crimes that have been committed.
OHCHR ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကျုံးကလိလတွေးဆချက်တွေအရအရင်ဖြစ်စဉ်တွေအတွက်တမတော်ဘက်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေဟာဖြစ်စဉ်ကိုဖုံးဖိဖို့တက်တက်လုဆောင်ခဲ့တယ်ဆိုတာတွေ့ရပါတယ်။ကြောက်တန်းဖြစ်စဉ်နဲ့ပတ်သက်လို့ဗက်လိုက်မှုမရှိတဲ့လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့တောင်းဆိုနေကြတဲ့ညီတို့ကျွန်တော်တို့လည်းတောင်းဆိုပါတယ်
။ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့တမတော်ကကိုယ်စားလှယ်တွေပူးပေါင်းဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့အနေနဲ့ပြည်ရမန်ကိုဖော်ထုတ်နိုင်မယ်လို့မျှော်လင့်ထားကြောင်းရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ်
။အဲ့တဲ့ကြောင့်ဒီလိုပေါ့နော်ဘောင်းဆောင်ဖေးစီထားတဲ့ပေါ့နော်တော်တော်ကိုယ်စားလှယ်တွေနဲ့အခုလိုစုံစမ်းဆွေးဆွေးရေးပေါ်တာဟာအပြစ်မှန်တစ်ခုကိုဖော်ထုတ်နိုင်မယ်လို့လည်းယုံကြည်ပါတယ်
။ဖန်စီတင်းတင်းခံနာရသူတွေကိုဥပဒေအရအကာအကွယ်ပေးဖို့အရေးကြီးတယ်လို့ရခိုင်ပြည်နယ်လွှတ်တော်မှာကြောက်တန်းရွာအရေးကြီးအဆိုတင်သွင်းခဲ့သူရသေးတော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကပြောပါတယ်။
ကျွန်တော်တို့တကယ်တော့ဒီအခွေနဲ့အတူဟိုကျွန်တော်တို့ရာသင်းရထိုက်တဲ့အခြေသားဆိုရင်အခြေသားအချုပ်သားဆိုရင်အချုပ်သားပေါ့အဲ့ဒီအချုပ်သားတွေရဲ့ခွေးပေါ်မှာပဲစစ်စစ်နေတာပေါ့နော်နောက်တစ်ချက်ကမသေးခါတဲ့လူကိုစစ်စစ်တဲ့အခါကတော့အဲ့ဒီလူကအခြေသားလေးမဟုတ်သေးဘူးပေါ့နော်အဲ့ဒီလူတွေပေါ်မှာလက်စွပ်စားတူလူမဆက်ဆံပေးနေပေါ့ဟိုပေါ့ညာညာတာတာစစ်စစ်နေတာပေါ့
လက်တလုံးကြောက်တန်းမြို့နယ်တဝိုင်းမှာတိုက်ပွဲနဲ့ဆက်နွယ်ပြီးဒေသခံရွာသား40ကျော်50လောက်အထိဖမ်းဆီးထားတယ်လို့ကုလသမဂ္ဂကပြောပါတယ်။တပ်မတော်ကွေဦးစည်းချုပ်ရုံးရဲ့စီးနေရကြောက်တန်းမြို့ပြစ်ခတ်မှုအတွင်းအဖမ်းခံရသူ295ဦးထဲက126ဦးကိုပထမအထုပ်ဖြင့်ပြန်လွှတ်ပေးခဲ့ပြီး48ဦးပါတဲ့ဒုတိယအထုပ်ကိုမေလ6ရက်နေ့ကလွှတ်ပေးခဲ့တယ်လို့ ပြီးခဲ့တဲ့ဗုဒ္ဓနေ့က35ဦးထပ်ပြီးလှုပ်ပေးခဲ့တဲ့အတွက်စုစုပေါင်း209ဦးလှုပ်ပေးခဲ့ပြီဖြစ်ပါတယ်။ကျန်ရွာသားတွေကိုဆက်လက်စစ်ဆေးနေဆဲဖြစ်ပါတယ်။ဒီလိုစစ်ဆေးနေချိန်မေလ2ရက်နေ့ကပြစ်ခတ်မှုအတွင်းလူ6ဦးသေဆုံးခဲ့ပြီးလူရင်အားနဲ့လက်နဲ့လူတာမျိုးလုပ်တဲ့အတွက်ပြစ်ခတ်ရတာပါလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတွေကတော့တပ်မတော်ရဲ့ပြောဆိုချက်ဟာမမှန်ကန်ဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုတင်ပြပါမယ်။အမေရိကန်နိုင်ငံကပညာရေးနဲ့ဆိုင်တဲ့ပြိုင်ပွဲတွေကိုတွားရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားတဲ့မြန်မာနယ်ပွားနိုင်ငံမဲ့ကျောင်းသူလူအုပ်ကိုအမေရိကန်တန်ယုံကပြည်ဝင်ခွင့်ဗီဇာညင်းပယ်ခဲ့ပြီးတဲ့နောက်ထိုင်းအစိုးရကသူတို့ကိုထိုင်းနိုင်ငံသားတွေအဖြစ်အသိမှတ်ပြုလိုက်တဲ့အကြောင်းမယေးမာကသတင်းပေးပို့ထားပါပ
ါထိုင်းနိုင်ငံရနောင်းခရိုင်နဲ့ချင်းရိုင်ခရိုင်မှာနေထိုင်နေပြီးထိုင်းကျောင်းတွေတက်နေကြတဲ့မြန်မာနယ်ပွားနိုင်ငံမဲ့တောင်းသူနှုတ်ဦးကိုတော့ထိုင်းနိုင်ငံအမေရိကန်တန်ယုံကသူတို့ကိုဗီဇာပေးဖို့ညှင်းဆန်ခဲ့ပါတယ်အသက်18နှစ်အရွယ်နန်းပွန့်ပညာဆိုသူကတော့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မှာပညာသင်ကြားနေတာပါသူကတော့အမေရိကန်နိုင်ငံအရီဇိုနာပြည်နယ်မှာကျင်းပမဲ့ Intel International Science andengineering fair လို့ခေါ်တဲ့မေလ12ရက်နေ့ကနေ18ရက်နေ့ထိကျင်းပမဲ့အပီပီဆိုင်ရာသိပ်ပံနဲ့ engineer နည်းပညာပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်သွားမဲ့သူပါသူကတော့ပြိုင်ပွဲအတွက်နှစ်ရက်ပဲလိုတော့တာကြောင့်အမေရိကန်ဗီဇာမပေးပေမဲ့ထိုင်းနိုင်ငံကတော့ထိုင်းနိုင်ငံသားအဖြစ်မေလ10ရက်နေ့မှာပေးခဲ့ပါတယ်ထိုင်းနိုင်ငံဥပဒေပြုရေးအဖွဲ့ဝင် Mr. Surapon ကောင်းကျန်ထွန်းကတော့အခုလိုပြောသွားပါတယ
်ဒီစာတစ်ဖန်နာเนี่ยဖန်ထုတ်စာရပ်ပြန်ပေးတဲ့ file ไฟล์วีซ่าเนี่ยก็ออกหนังสือเดินเอาวีซ่า
သူပြောသွားတာကတော့အမေရိကန်ဗီဇာညှင်းပယ်ခံထားရတဲ့ကျောင်းသူနှစ်ဦးကိုတော့ထိုင်းနိုင်ငံသားဖြစ်ခွင့်ရရှိအောင်ကျွန်တော်တို့အကူအညီပေးလိုက်ပါတယ်။အမေရိကန်နိုင်ငံဘက်ကဗီဇာပေးမပေးဆိုတာကတော့မသိရသေးပါဘူး။သူတို့ဟာနိုင်ငံမဲ့တွေဖြစ်ပေမဲ့သူတို့ရဲ့အထောက်အထားတွေကအမေရိကန်နိုင်ငံကိုသွားလို့ရပါတယ်။အလားတူပဲအထောက်အထားရထားတဲ့သူတွေလည်းအမေရိကန်ခရီးစဉ်တွေသွားနေတာတွေလည်းရှိနေပါတယ်။အခုထိုင်းနိုင်ငံသားတွေရရှိထားတဲ့ကျောင်းသူတွေကိုတော့အမေရိကန်နိုင်ငံကဗီဇာပေးမပေးစောင့်ကြည့်သွားမှာပါမပေးဘူးဆိုရင်တော့ပြဿနာတွေရှိလာနိုင်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ချင်းရိုင်ခရိုင်ကကျောင်းသူလေးကတော့သူ့ရဲ့အဖွဲ့ဝင်တွေဟာအမေရိကန်နိုင်ငံကိုရောက်ရှိသွားကြပြီဖြစ်ပေမဲ့သူကတော့လာမဲ့တနင်္လာနေ့မှပဲဗီဇာထပ်လျှောက်ရအောင်မှဖြစ်ပါတယ်နောက်တူကတော့ရနောင်းခရိုင်အထက်တန်းကျောင်းတစ်ကျောင်းမှာပညာသင်ကြားနေတဲ့နန်းဆောင်ယွန်ယူဒီဝီရာထပ်ဖြစ်ပါတယ်သူကတော့နယူးယောက်မြို့Tara Science and Education Tara သိပ်ပံနဲ့နည်းပညာအဖွဲ့ကကျင်းပမဲ့ Genius Olympic 2019ပြိုင်ပွဲမှာတဘာပါဝင်ကျင်ထိန်းသိမ်းရေးနဲ့သိပ်ပံနဲ့နည်းပညာဆိုင်ရာ project တွေတင်ပြတာကိုရှင်ပြိုင်ဖို့အတွက်သွားမှာဖြစ်ပါတယ်။သူကတော့ဗီဇာကိုနှစ်ကြိမ်တိုင်ညှင်းပယ်ခံထားရသူမို့အခုထိုင်းနိုင်ငံသားအဖြစ်ရရှိသွားတဲ့အပေါ်မှာထိုင်းအစိုးရကိုကျေးဇူးတင်တဲ့အကြောင်းအခုလိုပြောဆိုသွားပါတယ်။သူပြောသွားတာကတော့သူတို့ဟာနိုင်ငံမဲ့ဘဝနဲ့အခွင့်အရေးတွေမဆုံးရှုံးရအောင်လှုပ်ဆောင်ပေးတဲ့ထိုင်းနိုင်ငံကိုကျေးဇူးတင်တဲ့အကြောင်းနဲ့အနာဂတ်မှာစံပြလူငယ်တွေဖြစ်အောင်လှုပ်ဆောင်ပြီးထိုင်းနိုင်ငံအတွက်နိုင်ငံသားကောင်းတွေဖြစ်ရပါမယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံရနောင်းနဲ့ချင်းရိုင်ခရိုင်မှာပညာသင်ကြားနေတဲ့ကျောင်းသူနှုတ်ဦးဟာနိုင်ငံသားမှတ်ပုံတင်မရရှိသေးပေမဲ့နိုင်ငံသားမှတ်ပုံတင်မရရှိသေးပေမဲ့ပညာရေးမှာထူးချွန်တဲ့အတွက်အမေရိကန်နိုင်ငံမှာသွားရောက်ပြိုင်ပွဲဝင်ဖို့အတွက်အရွေးခံထားရတာပါ။ထိုင်းနိုင်ငံသားမရသေးတာကြောင့်ထိုင်းအစိုးရကသက်ဆိုင်ရာရနောင်းနဲ့ချင်းရိုင်မြို့ပိုင်တွေကိုတိုက်ရိုက်ညွှန်ကြားချက်နဲ့တပတ်အတွင်းမှာနိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေအားလုံးကိုထိုင်းနိုင်ငံသားပေးမယ်ဆိုတဲ့ဥပဒေကတော့အရင်ကတည်းကအတည်ပြုခဲ့ပြီးဆေးရုံဆေးကန်းတွေမှာမွေးပြီးမွေးစည်းရှိရမယ်ဆိုတဲ့ကန့်သတ်ချက်တချို့ရှိခဲ့တာပါ။အခုအခါမှာတော့မွေးဖွားတဲ့အထောက်အထားတွေကိုကြေးရွာရက်ရွာလူကြီးတွေကထောက်ခံပေးမယ်ဆိုရင်ပဲဖြစ်ဖြစ်သူတို့ကိုယ်တိုင်ဘယ်မှာမွေးဖွားတယ်ဆိုတာမသိကြသူတွေပဲဖြစ်ဖြစ်အနေကြားတဲ့တိုင်းရင်းသားတွေပဲဖြစ်ဖြစ်ခါတဲ့နိုင်ငံမဲ့ကလေးတွေကိုတော့နိုင်ငံသားပေးဖို့အတွက်ထိုင်းအစိုးရကပြီးခဲ့တဲ့ရက်ပိုင်းကပဲအတည်ပြုခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက် 6:00 နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 3040 48အပြင် line lab meter 190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီကျွန်တော်တို့မျက်စုံရဲ့နေရာကအဲ့နားမှာတော့ဒီသခိုင်းတရေးနဲ့ဆိုလို့သခိုင်းတရေးခွဲထွက်သွားတဲ့တရေးငယ်လေးတွေအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ဘဲနဲ့
မကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်မအီတန်စင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပ
ါမေလ10ရက်နေ့ Channel News Asia မှာငိုချင်ပောင်ကစ်ချန်ရေးသားထားတဲ့လူမြောက်သတင်းထောက်နှစ်ဦးနဲ့ဒေါန်ဆန်းစုကြည်ပါဝင်ပုံရတဲ့အခန်းကဏ္ဍဆိုတဲ့ကောင်းချက်ပါဆောင်းပါးကနေကောင်းနှုတ်တင်ပြလိုပါရယ်ဆောင်းပါးရှင်ကသမရရဲ့နှစ်သစ်လူငိမ့်ချန်တာကွယ်အမိန့်ကြောင့် Rider သတင်းထောက်နှစ်ဦးလူမြောက်လာတာနဲ့အဆချီထားပါတယ်ဒီဖန်းစည်းကန် Rider သတင်းထောက်တွေကိစ္စကြောင့်မြန်မာအစိုးရဟာဝေဖန်မှုအကြီးအကျယ်ခံခဲ့ရပါတယ်တဲ့အခုသူတို့လွတ်မြောက်တဲ့အပေါ်ရေပန်းစားနေတဲ့အမြင်နှမျိုးရှိပါတယ်တဲ့ပထမတန်တရားဝါဒီတို့ရဲ့အမြင်ကတော့နိုင်ငံတကာကအကြီးအကျယ်ဖိအားပေးတာကိုမခံနိုင်လို့အခုလိုလွတ်ပေးခဲ့ပေမဲ့စိန်ခေါ်မှုတွေတုန်တည်းရှေ့မှာရှိနေသေးပါတယ်ဆိုတဲ့အမြင်ပါပဲလူကြီးချမ်းသာကွင်းတရင်ကောင်းဟာယာယီသားဖြစ်ပြီးတရင်လွတ်လပ်ခွင့်နဲ့တရားမမျှတမှုတွေကိုဖြေရှင်းမပေးသေးလို့တိုင်းပြည်ရဲ့လွတ်လပ်ခွင့်တွေတိုးတက်ရရှိဖို့နိုင်ငံကဖိအားဆက်လက်လိုအပ်နေသေးတယ်လို့ပြောပါတယ်တဲ့တခြားအမြင်တစ်ခုကတော့အပေါင်းလက္ခဏာဆောင်ပါတယ်တဲ့အခုလိုလွတ်ပေးတာဟာတိုင်းပြည်ကမှန်ကန်တဲ့ပြည်ပြင်ပြောင်းလဲမှုလမ်းကြောင်းပေါ်ရောက်နေတာကိုပြသတဲ့လက္ခဏာဖြစ်လို့ကြိုးစောတင်တယ်လို့ဖော်ပြထားပါတယ်။ဒီအမြင်တစ်ခုစလုံးဟာဒေါန်ဆန်းစုကြည်နဲ့သူ့အစိုးရရဲ့အခန့်ကဏ္ဍကိုလက်လျူရှုထားတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။တကယ်တော့စက်တင်ဘာလကဟနွိုင်းမှာလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာဒေါန်ဆန်းစုကြည်ကသတင်းထောက်နှစ်ယောက်ကိစ္စဟာသတင်းလွတ်လပ်ခွင့်နဲ့ဘာမှမဆိုင်ဘူးလို့ပြောပြီးတရားဥပဒေစိုးမိုးရေးနဲ့တရှိစဲမှုတွေနဲ့အညီသူတို့အယူခံဖို့အခွင့်အလမ်းတွေရှိတာကိုလည်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်တဲ့။ဒါပေမဲ့နိုင်ငံအတိုင်းဝိုင်းကဒေါန်ဆန်းစုကြည်ဟာဒီသတင်းတော်နှစ်ယောက်ကိုလွှတ်ပေးဖို့အခွင့်အလမ်းတွေအများကြီးရှိခဲ့ပေမဲ့မလွှတ်ပေးခဲ့ဘူးလို့ခံယူထားပါတယ်တဲ့။ဆောင်းပါးရှင်ကဒီလိုများမြန်မြန်ဆန်ဆန်လွှတ်ပေးခဲ့ရင်ကောဒါဟာတိတ်တော်တဲ့ဆောင်ရွက်ချက်များဖြစ်နိုင်ပါမလားဆိုတာကိုလည်းမေးခွန်းထုတ်ထားပါတယ်။တကယ်တော့ဒေါန်ဆန်းစုကြည်ဟာဒီသတင်းတော်နှစ်ယောက်ကိုလွှတ်ပေးဖို့မှာအင်မတန်ကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရပါတယ်တဲ့။ဒေါန်ဆန်းစုကြည်ဟာစစ်တပ်ကိုမစွမိဖို့အမားရွင့်မခံနိုင်တဲ့လမ်းပေါ်လမ်းလျှောက်နေရတာဖြစ်ပြီးဒီကိစ္စမှာစစ်သားတွေအပြစ်ပေးခံရတဲ့ကိစ္စကလည်းပါဝင်ပတ်သက်နေလို့အခြေအနေကတိတ်ကိုတိတ်မွေ့နှူးညံ့ပါတယ်တဲ့။မားတစ်ခုအများလုံးမိခဲ့ရင်ဒီကိစ္စကိုဖြေရှင်းဖို့အခွင့်အရေးတွေလွတ်လွတ်သွားစေမှာပါတဲ့။သတင်းတော်တရကိုထောင်ချောက်ဆင်ဖမ်းဆီးရမှာစစ်တပ်ကပါဝင်ပတ်သက်နေကြောင်းဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့တဲ့အခါမှာလည်းအခြေအနေကပိုရှုပ်ထွေးသွားစေပါတယ်တဲ့။ဒီတော့ဒေါန်ဆန်းစုကြည်အတွက်ရွေးချယ်စရာကဒီကိစ္စကိုနိုင်ငံတကာဖိအားပေးမှုမပါဝင်စေပဲတရားဥပဒေပဲဆက်ရှိစေအမျိုးသားလုံခြုံရေးကိစ္စနဲ့အချုပ်အခြာအာဏာကိုထိန်းသိမ်းထားတယ်လို့လည်းဖြစ်စီဆိုတာပါပဲတဲ့ရွေးချယ်စရာတွေမရှိတော့တဲ့နောက်ဆုံးတနေ့မှာတော့ဒေါန်ဆန်းစုကြည်ရဲ့ဝင်ရောက်ဆွတ်ဖွဲ့မှုကိုဘာကမှမဟန်တားနိုင်ပါဘူးတဲ့သူ့အနေနဲ့သမရလုံချင်းချမ်းသာကွင်းဆိုတဲ့သူ့ရဲ့နိုင်ဖဲရှိနေတာကိုလည်းမစင်စားပဲနေခဲ့မှာမဟုတ်ပါဘူးတဲ့ဒရင်ရောက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးရဲ့မေတ္တာရက်ခံခြင်းနဲ့လှုပ်ပေးခဲ့ရတဲ့ဆိုတဲ့အခြေခံချက်တွေလည်းရှိပါတယ်တဲ့မြန်မာနိုင်ငံကဒီမိုကရေစီလမ်းကိုဖြောင့်ဖြောင့်တန်းတန်းသွားနေရတာမဟုတ်ဘူးဆိုတာမငြင်းနိုင်ပါဘူးဒီအချိန်မှာတိုင်းပြည်ဓမ္မမဟုတ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပေါ်မှာထားရှိတဲ့ယုံကြည်မှုတွေကိုတော့ဒီအမှုတစ်ခုတည်းကြောင့်မပြောက်ွယ်သင့်ပါဘူးလို့ရေးသားထားပါရယ်ခင်ဗျာ
ခုခါမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာအတွေးအမြင်ဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်တောက်သုံးရီပြက်လက်နေတဲ့မြမရွှေသမင်းနေပြဿနာကိုစူပေါင်းရန်ပုံငွေနဲ့ဖြေရှင်းနိုင်ခဲ့တဲ့အကြောင်း AFP သတင်းဌာနကမေလ10ရက်နေ့မှာရေးသားထားတာကိုဖတ်ရပါတယ်မကွေးတိုင်းရွှေဆက်တော်ဘေးမက်တော်တွေကမြမရွှေသမင်းတွေအတွက်တောက်သုံးရီအခက်တွေ့နေတာကြောင့်နိုင်ငံတော်ကစီနာရွှေနဲ့စုပေါင်းပြီးတော့အလှခံခဲ့ကြပါလေမြန်မာနိုင်ငံအလဲပိုင်းမှာဒီနှစ်အတွက်အပူချိန်က49ဒီဂရီစင်တီဂရိတ်ထိရောက်ခဲ့ပြီးတော့6တွေ့တဲ့အပြင်တွေ့ရသည့်ရောက်ရင်လည်းရေခမ်းတက်တဲ့အကြောင်းရေးသားထားတာပါ တမင်တရေတော်ဝက်ထောင်းနဲ့တခြားတရိစံတွေအားထားရတဲ့ဒီဘေးမဲ့တော်တွေကရေကန်အခု20လောက်လဲခန်းချောက်ခဲ့ရပြီးတော့ရေကန်အောက်မျက်နှာပြင်မှာမြေကြီးကလည်းပတ်ကြအနေရာကိုတွေ့ရတယ်လို့យေတာထားပါတယ်။တမင်အကောင်ကြီးတထောင်လောက်ကလည်းရေရှာရင်းနဲ့ဘေးမဲ့တော်အပြင်ဘက်ကရွာတွေနားကိုရောက်လာတာကြောင့်မုံဆိုးတွေရန်ကိုပိုးပြီးတော့စိုးရိမ်နေရတယ်ဆိုပြီးတော့တစ်တော်ထိန်တွေကပြောတယ်လို့យေတာထားပါတယ်။ဒါကြောင့်လည်းတစ်တော်ထိန်တွေကပတ်စံစုပြီးတော့အနီးနားကမြစ်တွေကရေတွေကိုတဲခန်းချောက်ပူပြင်းနေတဲ့ရေကန်တွေစီကိုဧပြီလကုန်ပိုင်းတော့ကပြန်ဖြည့်ပေးခဲ့ပါတယ်။ဒါမှမဟုတ်ဒီနီလန်းကရေရှည်ဆက်လုပ်ဖို့မလွယ်တဲ့အတွက်နီလန်းရှာရင်လူမှုကွေရဲ့ Facebook ကနေအလူခံပြီးတော့အကူအညီတောင်းခဲ့ကြတယ်လို့လည်းရေးသားထားပါတယ်။ရန်ကုန်မန္တလေးရှမ်းပြည်နယ်စတဲ့ဒေသတွေတောင်မှကနိုင်ငံတော်ကသူတွေကအလူငွေတွေတက်တအားထည့်ဝင်လာကြပြီးတော့ရေပိုင်းတွင်းမှာပဲအလူငွေ70သိန်းလောက်ကောက်ခံရရှိတယ်လို့တော်ထိန်ဦးသိန်းလွင်က AFP ကိုဝမ်းပန်းသက်သာပြောပြပါတယ်။ဒီလိုလုံးလုံးလုံးလုံးအခုလူဝင်ရတဲ့အတွက်9မိုင်လောက်ဝေးတဲ့မြစ်ကနေဒီနေ့ကို6ကြိမ်တစ်ခါတည်ရင်ကားလည်း1200လောက်ရေသေးတဲ့ကားတွေဒီကားတွေငှားဖို့ငှားကနေစီဖို့ပေးနိုင်သွားတယ်လို့လည်းရေးသားထားပါတယ်မိုးခေါင်မှုကြောင့်လက်တလောရေရှားနေတယ်ဆိုပေမဲ့လည်းမိုးပြင်းရွာတဲ့အခါမှာလည်းဘေးမဲ့တော်ကသတော်ရတဲ့အရေးစိုးရိမ်မှုကင်းသွားမှာတော့မဟုတ်ဘူးလို့ဆောင်းမရှင်ကရေးသားထားပါတယ်ဘေးမဲ့တော်နားမှာရွာ40လောက်ရှိပြီးတော့လက်စမီမရတာကြောင့်ထင်းရှားရင်းနဲ့တိတ်ခုတ်တဲ့ပြဿနာပေါ်လာပြန်ပါတယ်အင်ဂျီချင်းတရုတ်နိုင်ငံကိုရောင်းစားဖို့အတွက်တော်ရန်တိရစ္ဆာန်တွေဖမ်းတဲ့မုတ်ဆိုးတွေရန်ကလည်းကြီးလာပါတယ်။ဒီလိုကိစ္စတွေကိုဖြေရှင်းဖို့ကင်းဆောင်တွေထပ်လို့သေးတယ်လို့တော်ထင်းကစိုးရင်တကြီးပြောခဲ့တာကိုလည်းဖတ်ရပါတယ်။ရေရှားပါမှုအပြင်သမင်တွေရဲ့အနာကက်စိုးရင်ကြရဲများနေသေးတယ်လို့ဆောင်းမရှင်ကထောက်ပြရေးသားထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေနားဆင်ရအပြီးအခုတစ်ခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
ဒီကိရမနဲ့တင်ပြမယ် ATM အသုံးကတော့
rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G S rings ကဒီတာ A ကတခု B E L L bell ကခေါင်းလောင်းဆိုတော့ square room ရဲ့ဓာတ်ရိုက်ဒီဘက်ကတော့ခေါင်းလောင်းကိုတီးတာပေါ့ခေါင်းလောင်းဆိုတာကတော့ဘုရားရှိခိုးကျောင်းတွေကျောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနိုးစော်ဖို့အဝေးမှနေတာတောင်အလုံးကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာသောရရှင်များအတိပဲဖြစ်ပါတယ်။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်လျှက်စိတ်ခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။ဒီနေ့တော့နိုင်ရင်မရှိတောင်မှအချိန်ကျပြီးအခါနာစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လဲခေါင်းလောင်းတန်ကြရင်လူတွေကိုတစ်ခုခုတတိပေးရရောက်စီပါတယ်။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစေတာအမှတ်ရစေတာတည်တလို့လို့ခံစားရတာမျိုးကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scrooby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't remember meeting her before but the name Susan Rice rings a bell
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မမှတ်မိဘူးဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်။အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't remember meeting her before, but the name Susan Rice rings a bell.
တခုခုကိုကြားရတော့သတိရစေတယ်၊အမှတ်ရစေတယ်၊မှတ်မိစေတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
rings a bell
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကို view ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်ပို့ချနေပါတယ်ခင်ဗျာ။အခုတော့ဒီကနေ့ညစွေးနွေးမဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်အကြောင်းကိုအသိပေးချင်ပါတယ်။
သောတာရှင်များရှင်ရှ िख ိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှအယက်သားတွေထိခိုက်သေးကြတာတွေဖမ်းဆီးစစ်ဆေးခံရတာတွေကြုံနေရပါတယ်လက်နက်ကင်ပဋိပက္ခတွေကြားအယက်သားတွေမြေစာပင်ဖြစ်နေရတာအတိကဘသူတွေမှတာဝန်ရှိပါသလဲထိခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်သင့်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရားရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-8-1-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ဖေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားဖေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်
။အခုတော့မြို့သမီးကန္နာကိုအလှည့်ရောက်လာပါပြီခင်ဗျာ။ဒီတစ်ပတ်မှာတော့ဒီမေလ12ရက်နေ့ဟာမိခင်များနေ့ဖြစ်ပါတယ်။တင်ချာဘာသာရက်မှာဘာရဂူပွဲရတဲ့မိခင်ကိုအားကျဆန္ဒမူနာယူပြီးတော့တင်ချာဘာသာကိုဝါသနာပါစီးပူးခဲ့သူမြမအမျိုးသမီးမှတ်မိမိအောင်ဟာအခုဆိုလို့ရှိရင် NASA လို့ခေါ်တဲ့ American အာကာသစူးစမ်းလေ့လာရေးဌာနရဲ့ JPL အလိုကောက်ခေါ်တဲ့ Jet Propulsion Laboratory ဌာနရဲ့လက်ထောက်မန်နေဂျာဖြစ်ပြီးတော့သူဟာ JPL ရဲ့ထူးချွန်တဲ့အမျိုးသမီးစီးရင်မှာလည်းပါဝင်သူဖြစ်ပါတယ်မိခင်ကိုဆန္ဒမူနာယူပြီးတော့ကြိုးပမ်းခဲ့တဲ့မမ်မီမီအောင်ရဲ့အကြောင်းနဲ့ပတ်သက်လို့ဒီသတင်းပတ်မှာဒေါ်လလတန်ပြောပြမှာပ
ါ My mother, you know, got her PhD in math and in fact my mother is the first woman in Myanmar to get a PhD in mathematics and
ကျမအမေကတင်ချမှာပါရဂူပွဲရခဲ့ပါတယ်တကယ်တော့ကျမအမေဟာတင်ချပါရဂူပွဲရတဲ့မြန်မာနိုင်ငံကပထမဆုံးအမျိုးသမီးဖြစ်ပါတယ်သူခေတုံးကမြန်မာနိုင်ငံကိုပြန်သွားပြီးတက္ကသိုလ်မှာစာတင်ကြားပို့ချတဲ့အခါ American ပြည်ထောင်စုကတင်ချဘာသာနဲ့ပါရဂူပွဲရလာတဲ့တဦးတည်းသောအမျိုးသမီးဖြစ်ခဲ့ပါတယ်ဒါကြောင့်ကျမဘဝမှာအတူယူအားကျစရာပုံကိုယ်တွေနဲ့အမျိုးသမီးတွေထဲမှာကျမအမေဟာကျမအတွက်အဦးဆုံးအားကြရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ကျမအမေရဲ့တင်ချာကိုမျက်နှိုးတံပိုးထားမှုကိုကျမအမွေဆက်ခံလိုက်တာပါ။အ
ဲ့ဒါကတော့ NASA ကအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနရဲ့ Caltech ကို California ဆက်မှုတက္ကသိုလ်မှာ JPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်အားဂျူကိုလွှတ်တင်မှုအစီအစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ကသူ့မိခင်တင်ချာပါရဂူပွဲရတက္ကသိုလ်ဆရာမတူရဲ့ကျေးဇူးကြောင့်မိဖြစ်သူလဲတင်ချာဝါသနာပါပြီးအခုလို NASA American အာကာသလေ့လာရေးဌာနမှာတာဝန်ထမ်းဆောင်ဖို့ကြိုးပမ်းတက်လှမ်းနိုင်ခဲ့တာဖြစ်တယ်လို့ပြောပြခဲ့တာပါမိခင်လိုပဲတင်ချာကိုမြတ်နိုးတဲ့အတိုင်းတင်ချာနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုလည်းသူစီးပူးခဲ့တယ်လို့မမီမီအောင်ကပြောပါတယ
် Finally I took some classes in signal processing communications
ဒါကြောင့်ကျမကဆက်သွယ်ရေးအချက်ပြဆိုင်ရာဘာသာရပ်တွေကိုသင်ယူခဲ့ပါတယ်။အာကာသစူးစမ်းမှုနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုယူခဲ့ပါတယ်။ခြားမှာကျမကအားလုံးကိုသိနှစ်သက်ပါတယ်။ကျမရဲ့မဟာသိပ္ပံဘွဲကဆက်သွယ်ရေးအချက်ပြအထူးပြုလေ့လာတဲ့ဘာသာရပ်ဖြစ်ပါတယ်
။ဘွဲရပြီးအာကာသနဲ့ပတ်သက်လို့အလုတ်ကိုင်းရှာဖွေရမှလေ JBL နဲ့အင်တာဗျူးရနိုင်မှုအတွေ့အစွမ်းကုန်ကြိုးပမ်းခဲ့တယ်လို့လေသူကအခုလိုရှင်းပြခဲ့ပါတယ
် Time came closer for me to interview with different places JPL was one of the places that came to campus
အလုပ်ကိုင်းတွေအင်တာဗျူးဝင်ဖို့ပြင်ဆင်ရတဲ့အချိန်ရောက်လာပါတယ်အဲ့ဒီတည်းမှာ JPL လည်းပါဝင်ပါတယ်ကျမလည်းဒီအတွက်ကျောင်းသားဘဝမှာကျမကြိုးပမ်းခဲ့တဲ့ထူးချွန်မှုမှန်သမျှကိုပြသနိုင်ဖို့ပြင်ဆင်ခဲ့ပါတယ်နောက်ဆုံး JPL နဲ့အင်တာဗျူးရခဲ့ပါတယ
်မမီမီအောင်ဟာ JBL ဌာနမှာထူးချွန်တဲ့မြို့သမီး14ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ် JBL ဌာနမှာအမျိုးသမီးထူးချွန်သူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမမီမီအောင်အပါအဝင်ဗီယက်နမ်ကလှစီပြေးဒုက္ခသည်ဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကမ္ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတစ်နှစ်နေထိုင်ခဲ့ရကလေဆီးပြေးဒုက္ခသည်အဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကဆီးပြေးဒုက္ခသည်တွေလည်းပါဝင်တာတွေ့ရပါတယ်မြန်မာမျိုးသမီးမမီမီအောင်ကတော့အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA မှာ JPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်လောလောဆယ်သူဟာMars အင်္ဂါဂျူကိုစူးစမ်းလေ့လာရမှတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာမန်နေဂျာတူလေးဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့ အဆောင်အစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူအသက်နှစ်နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး7နှစ်အကြာမှာမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different. There were just very few things that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျမ်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနဲ့ပါ။ကျမတို့စီမှာတီဗီမရှိပါဘူး။ရေဒီယိုဆိုလဲကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်။အကြက်တဲတွေကြားကသူအသက်17နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရာကသူ့ကိုမလေးရှားရှိအင်္ဂလိပ်ကျောင်းတစ်ကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအီလီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ကျက်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘော်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘော်သွားရင်တွေမှာမောင်းတူမဲ့ဒရုန်းယာဉ်အမျိုးအစားကိုတပါတီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်။သူတို့အဖွဲ့အနေနဲ့2020မှာအင်္ဂါဂျိုကိုလွှတ်တင်မဲ့ Rover Cars စရုပ်ရင်းနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းသူမဲ့ဒရုန်းယာဉ်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်က Caltech တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါတယ်။
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover to get high resolution images.
ဒီမှာသွားနိုင်တဲ့ rover ရင်းလေးလေ့လာဖို့ထွက်ခင်မှာမောင်းသူမဲ့ drone ရင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါ။မောင်းသူမဲ့ drone ရဟတ်ယင်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာတုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်
။အင်္ဂါဂျိုပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွှတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းသူမဲ့ drone ယင်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာစက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလဲ NASA သိပ္ပံပညာရှင်ဒေါက်တာဗဒေရာတင်က VOA ကိုရှင်းပြခဲ့ပါတယ
်။လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို Curiosity လို့ခေါ်တဲ့ကားစက်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုပ်လုပ်နိုင်ခဲ့ပါတယ်။အခုလောလောဆယ်ဒီ Curiosity ဆိုတဲ့ robot စက်ရုပ်ကလေးကစမ်းပြီးတော့သွားနေရတဲ့အခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေတယ်။ဒါကြောင့်ဆက်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုဆက်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြည့်တင်မှာဖြစ်ပါတယ်။အဲ့ပြည့်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါတာသိပ္ပံဌာနကွဲရနေပြီးတော့ကြိုးစားနေပါတယ်။ Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်။ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနည်းကိုမိုင်းဝက်တာတာခီးလောက်ပဲရောက်နိုင်နဲ့ဒီဟယ်လီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ။ဒီဟယ်လီကော်ပတာကို2020မှာ Mars 2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်
။အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာ NASA ကလွှတ်တင်မဲ့ Rover Robot စက်ရုပ်ရင်း Mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH ကို Mars Helicopter Project ရဲ့ mass scouting helicopter ဆိုတဲ့မောင်းသူမဲ့ drone ယာဉ်ကိုအတူဆိတ်လို့နှိုင်းပေးအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒန်းရမြည်ဒီဆိုတဲ့သူရစကားဟာမြန်မာမျိုးသမီးတဦးရဲ့အာကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပိုက်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်အခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်မှာပါ
ငင်းအန်ဒီအချိန်မီကြောက်အောင်နိုင်ခြင်းရှိနေတဲ့မြန်မာနိုင်ငံမှာမြစ်ဆုံဆဲလို့စီမံကိန်းကြီးတွေအဆောက်အုံတွေပေါင်းဝင်သတိထားတဲ့ဓာတ်တွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကပြောပြပေးမှာပ
ါဒါတော့ technical factor တစ်ခုအနေနဲ့စဉ်းစားရတာဖြစ်ပါတယ်ဆိုငလီအနေမဟုတ်ပါဘူးဒီကျွန်တော်တို့မြစ်ဆုံရဲ့နေရာကတခြားပြည်ရင်းငယ်လို့အမိတတ်မှတ်ပြည်ရင်းလေးရှိပါတယ်အဲ့နားမှာတော့ဒီသကိုင်းတည့်ရည်နဲ့ဆိုလို့သကိုင်းတည့်ရည်ကခွဲထွက်သွားတဲ့တည့်ရည်ငယ်လေးလည်းအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ပဲနဲ့မြေတူကလည်းရွေးရှားမှုရှိတယ်။အောက်က foundation ground လို့ခေါ်တဲ့အောက်ခံမြေဒါစီစစ်ဖို့လိုတယ်ကျွန်တော်တို့တည်သလို့ဆိုလို့ရှိရင်တော့ဒီ supporting ဥစ္စာမျိုးကြီးကတကယ်တော့လည်းစိတ်ကြီးတော့ကောင်းလာတဲ့နေရာမျိုးတော့မဟုတ်ဘူး။ဘယ်နေရာမှာဆိုငလင်းရတော့ရှိတယ် technical factor အနေနဲ့တော့သူကထပ်ပြီးစဉ်းစားဆိုလို့ရှိရင်တော့ဒါရေးတကြီးစဉ်းစားသင့်ပါတော့။နောက်ပြီးတော့လူအများအောက်ဘက်မှာပြည်စည်းလာနိုင်တယ်ပြစီတိကနိုင်တဲ့အခြေအနေကိုထည့်သွင်းပြီးတော့တက်ချက်တင်လို့လို့။များသောအားဖြင့်ဒီတိုင်းလောက်ရအောင်လည်းအရှင်းဝင်လုပ်ပါတယ်။ဒါမှမဟုတ် ground ဒီအောက်ခံမိသားရဲ့ပြည့်ရည်ကြီးအဲ့ဒါရွေးရှားပြီးတော့ကြောက်ရှောင်းမှုကြီးရှိရတယ်။တစ်ပိုင်းပေါက်ပါတယ်။အဲ့တော့အဲ့ဒါတွေလည်းအများကြီးကျုံအဲ့ဒါကိုအခြေခံပြီးတော့လည်းကြောက်ရှောင်းကြတာလည်းဖြစ်ပါတယ
်။အခုမြစ်ဆုံဒေတာမှာလည်းဆင်ဆောက်တာမဟုတ်ဘူးပေါ့နော်။အော်မြန်မာနိုင်ငံကဒီစွန့်ရင်လိုအပ်ချက်တွေအရင်ကြည့်နေတဲ့အခါကျတော့ရေအားလျှက်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်။ဆိုတော့ဒီရန်လျှက်စစ်ထုတ်လို့ရှင်ထဲ့သွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမလားဆို
ကျွန်တော်တို့ဟိုတုံးကလေးပေါ့လေကျွန်တော်တို့ဆယ်ဒီဆောက်လို့ရှင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဒီဆောက်တင်နေရတယ်ကျွန်တော်နည်းနည်းကိုအနည်းငယ်ထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လို့ဆိုတော့ကျွန်တော်တို့လည်းဒီဆယ်ဒီမှာစဉ်းစားမှုပါဘူးချင်းကမှာတော့ပို့ပြီးတော့ရှေ့ဆက်တဲ့ပို့ပြီးတော့ပြည်စုံတဲ့ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ထောက်တာပို့ကောင်းပါတယ်အဲနောက်တစ်ခုကဒီငလင်းအချက်လက်တွေမဟုတ်ဘဲကခုနပြောတဲ့ချုပ်ရှားမှုရှိနေတဲ့ဆဲရွေတွေကဒီဆဲမဆောက်ခင်ပေါ့လေးလာပြီးမှဆောက်ဖို့ခေါင်းပါနောက်ပြီးဆောက်ပြီးသားဆဲတွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ့လေသူရဲ့ design လို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတဲ့ငလင်းအချက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေကိုထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မြန်မာနိုင်ငံအတွက်ငင်းအန်ရဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအားဖြင့်အပိုင်း၃ပိုင်းပိုင်းထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအရှေ့ဘက်ကိုသွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိတဲ့အနောက်ဘက်တောင်တန်းကအပိုင်းပေါ့သူကအနောက်ဘက်ကအိန္ဒိယနေလူကျက်နဲ့အရှေ့ဘက်ကဒီဘာမာပလိတ်လို့ခေါ်တဲ့ဒီမြန်မာမျိုးစုကတို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းမှာအပိုင်းပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနေနမိတွေပဲလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဘာမာပြည်အလဲပိုင်းပေါ့လေစကိုင်းကျက်ရွေးရှိနေတဲ့ဘာမာပြည်အလဲပိုင်းကသူကနေလဲနေနေပြီးတော့အထက်မှာကတော့စကိုင်းကျက်ရွေးပြီးနောက်ကကအိန္ဒိယမျိုးစုကတွန်းတိုက်တဲ့တိုင်းကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အညီမတက်ရသေးတဲ့ကျဲရွေးငယ်လေးရတယ်ရှိတယ်သူတို့ကလည်းနည်းနည်းတော့နိုင်တယ်ပြီးတော့ဘိုးယုံမှဖြစ်စဉ်ရှိတယ်ဘိုးယုံမှလည်းမြင့်တက်တဲ့ဖြစ်စဉ်ရှိတဲ့အခါကျတော့ဘိုးယုံမှအတွင်းမှလည်းလုပ်တယ်ဘိုးယုံမှနောက်ဘက်အဆက်မှလည်းလုပ်တယ်ဆိုတော့ဒီဒါမြန်မာနိုင်ငံအလဲပိုင်းရဲ့အနေအထားနောက်တစ်ခုကအရှေ့ပိုင်းပေါ့လေဒီရှမ်းကုန်းမြေမြင်းကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမြင်းအတွင်းမှလည်းငလင်းလုံးကျင်တဲ့ကျဲရွေးရှိပါတယ်ဥပမာကြောက်တန်းပြည့်ရွေးလို့ကျဲရွေးအကြီးစားကြီးရှိတယ်2017ကတော့တာလီမှာတက်ချီလီနားမှာလုပ်တဲ့ဒီနာမပြည့်ရွေးလို့ဒီပြည့်ရွေးနဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ဘာနယ်ဘက်မှာလည်းအလိုပြည့်ရွေးအကြီးကြီးရှိတယ်။ကြံပြီးမြောက်ချွေလီပိတ်ချမ်းလို့ပါလို့ဆိုလို့ရှိနေတယ်။ပြည့်အကြီးစားကြီးရှိပါတယ်။သူတို့ကလည်းသူကတီကြားရန်တရားပေါ့လေသူဖြစ်စင်နေတယ်သူလှုပ်တယ်။ကြံပြီးတော့ချုပ်လိုက်ရင်တော့၃ပိုင်းပေါ့လေ။နောက်ဖက်တောင်းတဲ့များအပိုင်းအလဲပိုင်းနဲ့ရှေ့ဘက်ပိုင်းတီကြားစီသူတို့ရဲ့ဒီရန်တရားတွေရှိတယ်သူတို့ကလည်းလှုပ်တယ်။အလှုပ်ဆုံးကတော့နောက်ဘက်တစ်နှစ်ကိုရရှိတဲ့ data ပေါ့။ပြီးပြီးပြောရင်တော့ဒီပမာဏ6လောက်ကတော့တစ်နှစ်ကိုတစ်ချိန်လောက်လှုပ်တယ်။မြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ချိန်လောက်လုပ်တယ်ပမာဏ6လောက်ကဒီအရှိဘက်ခြံရတော့သွား10နှစ်တစ်ချိန်လောက်6နှစ်တစ်ချိန်လောက်လုပ်တယ
်မြန်မာနိုင်ငံကဒီငရင်အန်ဒီကအချိန်မြင့်ကြောက်ရောက်နိုင်တော့ဘလို့သတိပေးချင်ပါလဲဘာအချက်တွေသတိထားမလဲဘာလုပ်တင်လဲခုနကပြောတော့မန္တလေးဒီလိုမြေနုနေရာလေးတွေမှာအဆောက်အဦမြင့်ကြီးတွေစောက်တာတွေ တိုးချက်နေရလေးတို့ဒါမျိုးပေါ့နော်အဲ့လိုမျိုးသတိထားမဲ့အချက်ကလေးတွေနည်းနည်းပြောပြပေးပ
ါဟုတ်ကဲ့အုပ်ချုပ်မှုဘိုင်းနဲ့ဒီအင်ဂျင်နီယာဘိုင်းပေါ့လေဒီအုပ်ချုပ်မှုဘိုင်းကတော့ကျွန်တော်တို့ကပြည်ရည်တည်တာငလင်းကြီးစားအန်ဒီအကြီးစားရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့အုပ်ချုပ်မှုဘိုင်းကဒါသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပြည်စုံမှုလိုအပ်တဲ့ထိန်းချုပ်မှုပေးနိုင်မယ်လို့ပါပဲအင်ဂျင်နီယာဘိုင်းကတော့အင်ဂျင်နီယာများစုကတော့ဒီငလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားများပါတယ်ဘာလို့လဲစောင့်နေစောင့်တဲ့အခါလဲဒီအင်ဂျင်နီယာအနေနဲ့ခံအောင်သူ support တွေ design တွေဘာတွေမှာလဲဆက်သွင်းစဉ်းစားတာလည်းရှိပါတယ်ဆိုတော့ level တောင်ကျွန်တော်တို့ဝင်ပိုင်းအနေပြီးတော့မှ feedback ပံ့ပိုးပေးဖို့ပြောပါတယ်နောက်ပြီးတော့ခုနပြောတဲ့အရေးကြီးတဲ့စက်မှုစုံတို့ဥစားမျိုးရှောင်းလို့ဆေးလို့ဆိုတဲ့အရေးကြီးတဲ့အကြောင်းဖြစ်တဲ့အခါကျတော့ဒါသေးသေးချာချာစဉ်းစားပြီးတော့မှနေရာနဲ့အောက်ခံမိသားတို့အသေးချာလေ့လာပြီးဒီမှာငင်းနေချတာလို့စောက်လို့စောင့်စောက်တာလို့တို့ရတဲ့ပြည့်စုံလေးလို့ကိုအဲတူးချင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်စောင့်ဘယ်နေရာမှာရောက်နေဆိုတော့ဒါပြင်နေရှင်းရမှာပြန်နေမှာလေဒါမှတူးချင်းကြတော့ခက်တယ်ပြီးတော့ရှိပြီးသားအဆောင်နေကြတယ်ဟုတ်ခဲ့ပါတယ်မြန်မာပြည်ကတော်များများရှိပြီးသားအဆောင်နေဖြစ်နေတယ်ဖြစ်နေတဲ့အပြင်စောင့်ပြန်နေပေါင်းတော့ကြာလဲခါရတယ်ဆိုတော့ဒီလေးပဲကြာစင်းတယ်အဲဒါကိုသိထားအောင်ကိုနေတဲ့အဆောင်ကအရေးသိကြစင်းတယ်ဆိုတော့ဒီတော့အရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေကိုလေ့လာပြီးအဲဆက်မှာကိုယ်ကပင်ရရောက်နေတဲ့ဆောင်းလေးသိထားဖို့လိုပါတယ်အဲ့တော့ဟောင်းသွားတဲ့အသောအုံတွေကိုကျွန်တော်တို့ကအစ်စ်ပြန်ဆောက်ဖို့ဆိုတော့ဒီချို့ကသေးပါတယ်စင်စင်နိုင်တဲ့လူတွေကတော့ဒီအချက်အလက်တွေသိရှိပြီးအားနည်းတဲ့အပိုင်းကိုပြင်ဆင်သွားဖို့လိုပါတယ
်အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကအကြောင်းတွေဆေးရုံတွေဖြစ်ပါတယ
်ကျွန်တော်ဆိုရင်ဒါအဓိကကတော့အကြောင်းတွေပေါ့လူအများနေတဲ့ဆေးရုံဒီအရင်ဖြစ်ခဲ့တဲ့ငလင်းကြီးဖြစ်အောင်နေမှာကြည့်လို့ရှိရင်ဒီအထူးကအများဆုံးကချောင်းတွေဖြစ်ပါတယ်ဖုန်ကြီးချောင်းတွေစာတင်ချောင်းတွေဖြစ်ပါတယ်တောင်ငင်းကြီးရဲ့အတွေ့အကြုံကလည်းစာတင်ချောင်းတွေများပြားပြက်ပါတယ်ပုံမှန်လေးလို့1839ငလင်းဆိုလို့ရှိရင်လည်းဖုန်ကြီးချောင်းအများစုကပျက်စီးပါတယ်အဲ့တော့လူများနေတဲ့အဆောက်အုံကိုကျွန်တော်တို့ပြန်ပြီးတော့စီစစ်တင်တာပေါ့လေအဲ့ဒါအထူးတင်ကောက်ဝယ်ပေးတယ်ဒီဆေးရုံနဲ့ပြက်လို့မရပါဘူးပြီးတော့ရဲစမ်းလို့ပဲကုညီပေးမဲ့ဌာနနဲ့လည်းပြက်လို့မရသူတို့ကကုညီမဲ့လူတွေကုညီမဲ့လူတွေကိုလည်းပြက်သွားလို့ရှိရင်အဲ့နောက်စားကြအကုန်လုံးကပို့ပြီးတော့ဆိုးသွားတာပါလို့ဒါတွေကကျွန်တော်က intent အရေးကြီးတဲ့ဆက်ပြင်ရမှာတော့ညာနဲ့ဆိုင်တဲ့တော့၃ကြီးဆိုပါတော့ထူထောင်ထားတဲ့စနစ်တွေအင်တိုင်းကြီးကြီးရဲ့ဆက်ကြတယ်သူတို့ဦးစားပေးတယ
်ဦးတင်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်လွင်ကပြောပြမှာပ
ါကွန်ဒေးတက်မှမှုတွေကိုပြည်လျောင်ညှိနှိုင်းနေကြတဲ့တရုတ်နဲ့အမေရိကန်ကိုယ်စားလှယ်တွေရဲ့ဝါရှင်တန်ဒီစီကနှစ်ရက်ကြာဆွေးနွေးပွဲမနေ့တုန်းကပဲပြီးဆုံးသွားပါပြီဒါပေမဲ့လည်းဘာသဘောတူညီချက်ညညာချက်မှထွက်မလာပါဘူးညှိနှိုင်းမှုတွေအခုလိုရှိရဆိုပေမဲ့လည်းအမေရိကန်ကိုတင်သွင်းတဲ့တရုတ်ကွန်ပစ္စည်းတွေပေါ်သွင်းကုန်ကုန်တင်းကျပ်မှုတွေကိုမနေ့တုန်းကပဲအမေရိကန်ဘက်ကချလိုက်ပါတယ်အမေရိကန်ကကုလုလုပ်တဲ့အတွက်တရုတ်ဘက်ကလည်းအမေရိကန်ကိုတုံ့ပြန်ပြီးတော့လှုပ်ဆောင်သွားမယ်လို့ပြောနေပါတယ်အီရန်ဟာအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးညီနိုင်မှာမဟုတ်ဘူးလို့အီရန်တော်လှန်ရေးပြည်ထောင်တပ်ထိပ်တန်းအရာရှိကပြောဆိုချက်ကိုအီရန်သတင်းဌာနကဖော်ပြပါတယ်အီရန်ကောင်းဆောင်နေနေနဲ့အမေရိကန်ကိုဖုန်းဆက်ဖို့သမ္မတဒေါ်နယ်ထရန့်ကတော်ဝဲပြီးတော့ပြောဆိုခဲ့တဲ့နောက်ပိုင်းမှာအခုလိုမျိုးအီရန်ဘက်ကတုံ့ပြန်ခဲ့တာပါတော့ကြနေမဲရေရေးတွက်ပြီးတဲ့အချိန်မှာတောင်အာဖရိကနိုင်ငံရဲ့အနာရပါတီကနိုင်ရပြီးတော့6ချိန်ဆက်တဲ့အနာကိုဆက်ပြီးတော့ထိမ့်မဲ့လာလာနေရှိနေပါတယ်။နိုင်ငံရဲ့ဖခင်လို့တင်စားပြောကြတဲ့ Nelson Mandela ရဲ့ ANC ပါတီဟာအရင်နှစ်တွေဒုက္ခအကြမ်းလိုက်စားမှုတွေစီးပွားရေးတိုးတက်မှုနှိကွေးမှုတွေကြောင့်ပါတီရဲ့ပုံရိပ်ထိခိုက်ခဲ့ပါတယ်။အဲဒါကြောင့် ANC ပြည်သက်တွေဟာတခြားပါတီကိုထောက်ခံမှုတွေရှိလာနေပါတယ်။တရုတ်မြန်မာနိုင်ငံရဲ့ထိုင်းလိုင်းရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ဥမင်လိုင်ကောင်းရှိတစ်ခုတိဆော့ဖောက်လို့ပြတဲ့တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်ထဲမှာလှုပ်ဆောင်နေတယ်လို့ဒေသခံအနာဝယ်တွေကပြောပါတယ်အဲဒီရထားလိုင်းဟာ2022ခုနှစ်မှာစတင်ဖွင့်နိုင်မှုစီစဉ်ထားပါတယ်အဲဒီရဲ့လိုင်ကောင်းကတော့အဲရထားလိုင်းရှိရ200ကီလိုမီတာရှိပါတယ်ခိုးမှုနဲ့ဆွဆွဲခြင်းနဲ့အင်းစိန်ထောင်မှာထောင်ပြခံရတဲ့ကိုရီးယားမျိုးသားဦးအမတ်ကနဲ့ပြန်လို့ပေးရပြီးတော့အခုသိုးမျိုးကိုပြန်ရောက်နေပါပြီ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်လင်ပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ဒီမိနစ်ခင်း VOA အစီအစဉ်လေးကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလံမီတာ190ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.